နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားရှောင်တာနဲနဲ့ NLD အစိုးရလက်ထက်ကဝင်ကြီး၃ယောက်အပေါ်အမှုတွဲတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြတ်တဲ့ဆိုတဲ့အမှုအတွက်ဒီကနေ့မှတရားလိုကိုစတင်စစ်ဆေးပါတယ်ဒီအမှုအပါအဝင်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကအမှုပေါင်းတဒါဇင်လောက်ဖွင့်ပြီးတရားစွဲထားရတာကအမှုတွေကျူးလွန်ထားကြောင်းထင်ရှားလို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရက VOE ကိုပြောပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်အပြည့်စုံကိုမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင
်နိုင်ငံတော်လူဝက်ချက်အဥပဒေချိုးဖောက်တယ်လို့ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတန်နဲ့အပါအဝင်၅ယောက်အပေါ်ပူရတရားဆွဲဆိုထားတဲ့အမှုကိုနေပြည်တော်ထူးတရားရုံးမှာဒီကနေ့ဆက်လက်ကြားနာစစ်ဆေးပါရယ်ဒီကနေ့မှာတော့အမှုဖွင့်တိုင်ကြားသူတရက်လိုရဲမှုအောင်မျိုးလွင်ကိုနှစ်ဖက်ရှိနေတွေကမေးခွန်းတွေမေးခဲ့ကြတယ်လို့ရှိနေတူကပြောပါရယ်
တယ်လို့ဖြစ်တယ်တယ်လို့ဖြစ်ပြီးတော့မေတ္တာလျှောက်နေတဲ့ရှေ့နေဥမင်ဝင်ကပြန်လာမျိုးကိုမေးတယ်တယ်လို့အဓိကဆစ်ဆင်းခြင်းပေါ့တယ်လို့အဓိကဆစ်မေးရယ်ပြီးရင်အမှုဟာဆွဆဲခံရသူမေတ္တာလျှောက်နေတဲ့ရှေ့နေအဲဥမင်ဝင်ပေါ့နော်ဥမင်ဝင်ကပြန်လာဆစ်မေးခြင်းမေးတယ်ကျန်တဲ့ဟိုဒေါ်ဆန်းစုကြည်တို့ကျန်တဲ့ဟိုဟိဥကျော်ဝင်းတို့ဥဆိုးဝင်းတို့ဥဆက်ဟိုတို့ရဲ့ဥဆက်အောင်တို့ရဲ့ရှေ့နေကမေးမမေးတော့နားလိုက်ကြည့်ဖြစ်တယ်မမေးကြည့်တော့ဘူးအဲ့တော့နောက်တစ်ပတ်ကြာပြီးနေကြရင်တော့ကျွန်တော်တို့ဟိုအပ်တဲ့အမှန်နဲ့ဆွဆွဲခံရသူဒေါအောင်ဆန်းစုကြည်ရှိနေရပြန်လာနေကုန်စပါပြီးတော့3ဦးကျော်ဝင်ဦးတုံး3ပြီးတော့4ဦးဆိုးဝင်4ပြီးတော့5ဦးဆက်အောင်သူရဆက်ပြီးတော့နေကြမှာပေါ့
ဒီမှုဖွင့်ချတာလအတန်ကြာနေပြီဖြစ်ပေမဲ့အရင်ယုံကျိန်းတွေတုန်းကအမှုကိုရန်ကုန်ကနေပြည်တော်ကိုပြောင်းရွှေ့တာရှေ့နေကိုစလေလွှဲစားတင်တာနောက်ရှောင်းတာနာအတွက်စကပြန်ထားရှိဖို့လုပ်နေတာတွေကြောင့်ဒီကနေ့ယုံကျိန်းမှာမှတရားလူကိုစတင်စစ်ဆေးနိုင်တာဖြစ်ပါတယ်။ရှောင်းတာနာတယောက်တည်းအပေါ်ဆွဲဆိုထားတဲ့လာဝကအဥပဒေချိုးဖောက်တဲ့အမှုအတွက်တရားလူလာရောက်တာမရှိဘဲခွင့်တိုင်တာမို့ဒီကနေ့မစင်နိုင်ခဲ့ပါဘူး။နောက်တစ်ခေါက်ယုံကျိန်းကိုတော့လာမယ့်ဒီဇင်ဘာလ၂ရက်နေ့မှာဆက်လက်စစ်ဆေးဖို့တရားရုံးကရည်ချင်းပေးထားပါတယ်။စီးပွားရေးအကြံပေးရှောင်းတာနာရဲ့လက်တော်ထဲမှာတွေ့ရတဲ့စီမံပဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေရဆက်တန်းတွေကြောင့်သူအပြင်ဒေါအောင်ဆန်းစုကြည်နဲ့အန်အဒီအစိုးရလက်ထက်ကစီမံဗန္ဓဝင်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းနောက်ဒုဝင်ကြီးဦးဆက်အောင်စုစုပေါင်း၅ဦးကိုစီးပွားရေးကောင်စီဘက်ကနိုင်ငံတော်လူဝက်ချက်အဥပဒေပုံမှ၃ထစ်ကငယ်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း၁၇မှုနဲ့ရင်ဆိုင်နေရပြီးနောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှတွေတက်ပြီးတရားစွဲထားတယ်လို့စစ်ကောင်စီကပြောပါတယ်။အခုလိုပုံမှန်အမြောက်အများနဲ့တရားစွဲခံချတာနဲ့ပတ်သက်လို့စီးပွားရေးကောင်စီပြန်ကြားရေးဒုဝင်ကြီးပေါ်ကျုံစော်မင်းထွန်းကို VW ကမင်းမြန်တာမှာတော့အခုလိုတုံ့ပြန်ပါတယ
်ဒီစာပေတရားဆွဲဆိုတယ်ဆိုတာလဲအမှုနဲ့ပတ်တယ်လို့ခိုင်လုံတဲ့တပ်တွေထောက်ထားနဲ့ခိုင်လုံတဲ့ဖြစ်ရတဲ့နေရှိလို့ဆွဲဆိုတာပဲဖြစ်ပါတယ်အတရားဆွဲဆိုကြတဲ့အတိုင်းကျွန်တော်တို့ကဒါတရားဆွဲဆိုပြီးဆိုကြတဲ့ဒါထင်ရှားလို့မလို့လောက်တာပေါ့နော်အမှုကျွလို့ဆောင်ထင်ရှားတယ်ဆိုတော့ထိုက်တဲ့နဲ့ဒါပြည်တန်ချမှတ်မှုစီရင်မှုကတော့ဒါမလွဲမသွေလောက်အောင်ပါပါမယ်
ဒေါအောင်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့အမှုတချို့ကိုရှေ့သတင်းဘက်ကစပြီးတရားသူကြီးကအဆုံးဖြတ်တွေချတော့မှာဖြစ်ပါတယ်။ဒီလိုအပြစ်သက်အမိန့်ချတဲ့အခါပြည်ရင်းပြည်ပသတင်းတောက်တွေတရားရုံးမှာတွားရောက်လေ့လာနိုင်ခွင့်ရမရကိုဖီရီကမေးတဲ့အခါဗိုလ်ချုပ်စော်မင်းထွန်းကအခုလိုဖြေပါတယ်
။အားရတော့ကျွန်တော်တို့အရင်ကတော့သူအထက်ဦးတရားရုံးဖွင့်လက်တာဖြစ်တဲ့အထူးတရားရုံးဖွင့်လက်တာဖြစ်တဲ့အကြောင်းမလို့အဲဒါတွေကတော့ရှိမယ်လို့ကျွန်တော်မထင်ပါဘူးပြ။
လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း၁၇မှုနဲ့ရင်ဆိုင်နေရပြီးအမှု၅မှုနဲ့ဆွဲချက်တင်ခံထားရပါတယ်။ဒီထဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေအတွက်အပြစ်ဒဏ်အမိန့်ကိုလာမယ့်နိုဝင်ဘာ30ရက်နေ့မှာတရားရုံးကချမှတ်ဖို့ရှိနေပြီးတာဟာသူ့ကိုဆွဲဆိုထားတဲ့အမှုတွေအနက်ပထမဆုံးအမိန့်ချမှတ်ခံရမယ့်အမှုလည်းဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ6ရက်နေ့မှာလည်းတဘာဝဘေးပုံမှန်နှစ်ခုနဲ့ဆွဲဆိုထားတဲ့အမှုတစ်ခုကိုအပြစ်ဒဏ်အမိန့်ချဖို့ရှိနေပါတယ်ရှင်။